ဆီးရီးယားနိုင်ငံမှာဒီ IS စစ်သွေးကြွတွေပြန်ပြီးတော့ပေါ်မလာအောင်လို့အသစ်တက်လာမယ့် Trump အစိုးရအနေနဲ့လှုပ်ဖို့အရေးကြီးတယ်လို့ American နိုင်ငံသားရေးဝန်ကြီး Antony Blinken ကပြောကြားလိုက်ပါတယ်။ American နိုင်ငံသားရေးမူဝါဒနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာတက်သည့်ပညာရှင်များအဖွဲ့ Council on Foreign Relations ကဗုဒ္ဓဟူးနေ့တုန်းကကျင်းပတဲ့ဆွေးနွေးပွဲမှာနိုင်ငံသားရေးဝန်ကြီး Blinken ကပြောကြားသွားခဲ့တာဖြစ်ပါတယ်
။ So I think President Trump will have a strong incentive to want to make sure that we're at least keeping a lid on ISIS reemerging in Syria.
Syria မှာ IS တွေပြန်လည်ပေါ်ထွက်မလာနိုင်အောင်လို့ရွေးကောက်ခံသမ္မတ Trump အနေနဲ့ခိုင်မာတဲ့မလုံပေးဆွဲဆောင်မှုတွေရှိနိုင်လိမ့်မယ်လို့ထင်တဲ့အကြောင်းဝန်ကြီး Blinken ကပြောကြားသွားတာပါ IS တွေပြန်လည်အားကောင်းမလာအောင်လို့လိုအပ်သမျှတပ်တွေထားရှိတာ American ရဲ့မဟာမိတ်တွေသူတို့အလုပ်ကိုထိထိရောက်ရောက်လုပ်နိုင်အောင်ကူညီတာအပြင်ပုံမကောင်းမွန်တဲ့ Syria နိုင်ငံတွေတိဆောက်ရေးမှာပံ့ပိုးကူညီတာကအထူးရောက်ဆုံးနည်းလမ်းဖြစ်မယ်လို့နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်အီရန်နိုင်ငံနဲ့ပတ်သက်လို့တော့ဒေသတွေမှာအခြေအနေမလှဖြစ်နေတဲ့အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးကိုအလေးအနက်စဉ်းစားနိုင်ကြောင်းနဲ့ဒါကိုတားဆီးနိုင်ဖို့အတွက်ရွေးကောက်ခံသမ္မတ Trump အနေနဲ့ညှိနှိုင်းမှုတွေလုပ်နိုင်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Antony Blinken ကပြောကြားသွားခဲ့ပါတယ်ရှင်